ဟုတ်ကဲ့ဦးကြောင်ဝင်ခင်ဗျဒီကနေ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာကင်တာနာနဲ့တွေ့ခဲ့တယ်လို့ကြားလို့ပါခင်ဗျ။
ဟုတ်ကဲ့ပါကျွန်တော်တို့အချိန်တနာရီလောက်ပေါ့ညနေ3နာရီနဲ့4နာရီလောက်ထိကျွန်တော်တို့တွေ့ရပါတယ
်။ဘယ်မှာတွေ့တာပါလဲအန်ကေ
။ကျွန်တော်တို့မြားရိပ်ညိုဟိုတယ်မှာပါ။အဲကျွန်တော်တို့ကတော့ရှေ့နေ4ဦးပေါ့။ဦးကြည်ဝင်းရဲ့ကျွန်တော်ရဲ့ဦးလာမျိုးမြင့်ရဲ့ဒေါက်ခင်သေးကျွယ်ရဲ့အဲမစ္စတာကန်တနာကသူ့အစ်စ်ဆန်မျိုးကြီးနှစ်ဦးနဲ့သူနဲ့ကျွန်တော်တို့နည်းနည်းလွတ်လွတ်လပ်တွေ့ဆုံစကားပြောခွင့်ရပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုအဓိကအဖြစ်ပါလိမ့်များဆွေးနွေးကြကြပါတော့ခင်ဗျာ
။အဲကျွန်တော်တို့လူခွင့်ရေးချိုးပေါင်းမှုတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့သူကပထမဆုံးပြောပါဆိုလို့အဲဆရာဦးကြည်ဝင်းကဒေါက်တာစုကြည်ရဲ့အမှုစစ်ဆေးခဲ့တဲ့အခြေအနေကိုအချင်းယုံပြီးတော့သူ့ကိုရှင်းပြတယ်။ပြီးတော့ကျွန်တော်ကအခုလက်ရှိကျင့်သုံးနေတဲ့တရားစီရင်စနစ်နဲ့လက်တွင်ကြည့်သုံးပုံတွေမှာအဲဒီလူခွင့်ရေးဆိုင်ရာကိစ္စတွေကိုကျွန်တော်ရှင်းပြပါတယ်။အထူးသဖြင့်ကျွန်တော်တို့ arbitrary intention ပေါ့နော်။အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာတရားစီရင်ရေးမှာတရားရုံးရဲ့ခွင့်ပြုချက်မရှိဘဲနဲ့ဖန်စီမေးမြန်းတာတွေကိုအချိန်ကာလတွေကိုစွပ်စွဲခံနေလူတွေကခံစား권မရှိတဲ့အကြောင်းဒါကိုလည်းကျွန်တော်ရှင်းပြခဲ့ပါတယ
်။ Mr. Kendana သိကျင်တာတွေကပါလိမ့်များသူရှိတယ်လို့ပြောနေတာ
ပါ။သူကသိတင်တာကရွေးကောက်ပွဲတခွန်မေးပါတယ်ရွေးကောက်ပွဲနဲ့ဒါကိုတော့ကျွန်တော်ကပြောပြတယ်ရွေးကောက်ပွဲဆိုင်ရာတော့အမျိုးသားလူမျိုးပွဲချုပ်ကလည်းမဆုံးပြရသေးဘူးဒါမလို့အချိန်ကာလအပြည့်2010မှာကျင်းပမယ်ရွေးကောက်ပွဲနှစ်လပိုင်းကုန်ကနည်းသည့်အချက်လက်တွေမပေါ်လာတဲ့အတွက်ဒီနှစ်ထဲမှာကျင်းပမယ်ဆိုရင် free and fair ဖြစ်ဖို့အကြောင်းသိမမြင်ဘူးလို့ကျွန်တော်တို့အဲ့ဒီလိုပဲကျွန်တော်ပြောလိုက်ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ကသူကဘာလို့များဆက်ပြီးတော့မေးပါသေးတယ်အန်ကေ
သူမေးတာတွေကတော့ကျွန်တော်တို့အခုနပြောတဲ့เนาะစစ်ဆေးတဲ့ကာလမှာဘာတွေဖြစ်တတ်တယ်လဲကျွန်တော်ကနမူနာထားပြီးတော့ပြောပါတယ်ကျွန်တော်တို့မကြခင်ကစစ်ဆေးခဲ့တဲ့ညီအောင်မှုမှာဆင်းရင်ညီအောင်ကသူ့ကိုအဲ့ဒီကာလမှာသူ physically and mentally နှိပ်စက်ခံရတာကိုတရားရုံးရှေ့မှာသူကိုယ်တိုင်ပြောပါတယ်အဲ့ဒါကိုသူ့ကိုပြောပြခဲ့ပါတယ်
ဒီရည်ပြောပြတော့မစ္စတာကင်နာနာကတော့သူ့အနေနဲ့ဖတ်ချက်တစုံတရာတွေပြောကြတယ်ရှိပါတယ်။အဲ
သူကမှတ်ချက်အနေနဲ့ကတော့အခု1985ခုနှစ်နိုင်ငံတော်အနောက်ရှက်ဖြစ်စည်းလူသူများပေးအန်ဒီကကာကွယ်တဲ့ဥပဒေဟာတရားရုံးရဲ့အမိန့်နော်တရားရုံးရဲ့စီရင်မှု without trial ချုပ်နှောင်ထားတာဖြစ်တဲ့အတွက်နိုင်ငံတကာ international law နဲ့ဆိုရင်မကိုက်ညီဘူး။ဒီကိစ္စတွေကိုလည်းသူ report မှာကျင်းပေါ်ပြဖို့အကြောင်းရှိပါတယ်လို့သူအဲ့ဒါလို့ပြောသွားပါတယ
်ခုဆိုရင်မစ္စတာကင်တာနာမြန်မာပြည်ကိုလာတာတတိယအကြိမ်မြောက်ပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီအရင်ခရီးစဉ်တွေတဲ့အများဟိုပို့ပြီးတော့မျောလင်းချက်တစုံတရာရှိမယ်လို့အကြိုးနေနဲ့မျောလင်းမှာလားခင်ဗ
ျကျွန်တော်တို့မျောလင်းတာကတော့ကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့ဒီလူအခွင့်အရေးချိုးပေါက်မှုတွေကဆက်ချင်းကြီးကျွန်တော်တို့လိုချင်တာမျိုးကျွန်တော်တို့သဘောကျတယ်လို့ဖြစ်လာဖို့တော့မမြင်ပါဘူးသို့တော်လည်းပဲဒီချိုးပေါက်မှုတွေကိုတစုံတရာအတိုင်းအတာတစ်ခုတည်းတော့ဟိုထိမ့်နိုင်တဲ့သဘောတော့ရှိလာနိုင်တယ်ရှိလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒီကုရသမဂ္ဂမှာလည်းအထူးသဖြင့်ဒီမြန်မာနိုင်ငံလိုနိုင်ငံမျိုးနဲ့ပတ်သက်ပြီးတော့လည်းသူတို့မှာတော့လောကကင်ရတာအကန့်အသတ်တွေလည်းရှိမယ်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့
ဆိုတော့ရှေ့ဆက်ပြီးတော့ဒီအကန့်အသတ်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်လို့ရပါလားခင်ဗ
ျမျှော်လင့်လို့ရပါတယ်အဲ့တော့ဒါကဘယ်မှာသက်ဆိုင်လဲဆိုတော့သူကလည်းရဘတာပဲ special robot အဲ့တော့သူကအစီရင်ခံမယ်အစီရင်ခံတဲ့အထဲမှာဒီလူခွင့်ရချိုးပေါက်တဲ့ကိစ္စတွေကိုဖော်ပြခံရတယ်ဆိုရင်ဒီဖော်ပြခံရတဲ့နိုင်ငံပေါ့နော်ဒီနိုင်ငံတွေကဒါတွေကိုပြုပြင်ဖို့လိုမယ်ဆက်လက်မဖြစ်ဖို့လိုမယ်ဒီလိုတွေကိုစဉ်းစားလာမယ်ဆိုရင်တော့ကျွန်တော်တို့အကျိုးကျေးဇူးပုံများမှာပေါ့နော
်ဟုတ်ကဲ့
ဒါကပါဝင်တဲ့နိုင်ငံများနဲ့လည်းသက်ဆိုင်ပါလိမ့်မယ်